မလေးရှားနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံဆုံကလာပြည်နယ်ဟက်ရိုင်မြို့နယ်ထဲမှာဟင်းသီးဟင်းရွက်တည်ဆောင်လာတဲ့ကားပေါ်မှာဖွက်ပြီးလူပွဲစားတွေတည်ဆောင်လာတဲ့မြန်မာနိုင်ငံသားအထောက်ထားမဲ့90ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာလ19ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မလေးရှားကိုခိုးဝင်မဲ့မြန်မာ30ကိုလည်းရဘူရီမြို့နယ်ထဲမှာထပ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနေဆက်ဆုံကလာပြည်နယ်ဟိုင်ရိုင်မြို့နယ်ထဲမှာဟင်းသီးရွက်တည်ဆောင်လာတဲ့ကားထဲမှာဖွက်ပြီးလူပွဲစားတွေတည်ဆောင်လာတဲ့မြန်မာလူသားလူငယ်အမျိုးသား38ဦးနဲ့အမျိုးသမီး73ဦးတို့ကိုဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။နေရာဆုံကလာမှာအဆိုင်မှာပေါ့နော်အဲဒီဖမ်းမိရတာပေါ့အဲဒီဆိုနေပြီးသူတို့ဖမ်းမိရနေရာတော့ဘောရတ်တုံပေါ့အဲဒီမှာဖမ်းမိရသားနှစ်မှာလူ50ကိမြန်မာနိုင်ငံသားထောက်ထားအဲ့ဒါဖမ်းမိတယ်။သူတို့ကမလေးရှားကိုသွားဖို့ပဲ။ကာသမတ်တော့ခိုင်းကာသမတ်တော့လည်းမိတယ်။မိရလေမင်းရဲ့ညအဘက်မှာလည်းတခါမိတဲ့တုံးစုတယ်ရှိသေးရဲ့အဲ့ဒါလည်းအဲ့ဒါကအကြောက်ဆုံးတယ်ဆိုရင်အဲ့ဒီ30အဲ့ဒါလည်းတို့ကတော့လက်ပူကြီးလက်ပူလေးပဲခေါ်တာပေါ့နော်။သူတို့တွေရာဒီပြန်ရင်းနေမှာလေ။ဟာလာပြီးခေါ်မဲ့ပွဲလာတော့စောင့်နေတော့ကျွန်တော်တို့နေနေကန်တိုင်းကြီးပေါ့ဗျာမလာဖန်တော့အဲ့ဒါသူတို့မိသွားအဲ့သူတို့တွေ့တော့လမ်းပြီးတော့ပေါ့အကြောင်းကြားကြပေါ့အဲ့ဒါတွေကလည်းကျွန်တော်ပြောမှာအဲ့ဒီမလေးရှားသွားမဲ့အုပ်စုတွေလည
်းဒီအပိုင်းမှာပဲဖမ်းမိသူ80ကျော်ရှိပြီးတပ်ပြည်နယ်ထဲမှာလည်းကားအောက်မှာအံဝက်လုပ်ပြီးလူပွဲစားတွေတည်ဆောင်လာတဲ့အသက်17နှစ်အောက်မိန်းကလေးနှစ်ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်လူပွဲစားတွေဟာအသက်အန္တရာယ်များတဲ့နီးလန်းတွေနဲ့မြန်မာနိုင်ငံသားတွေကိုတည်ဆောင်နေကြတယ်လို့လည်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ဒီအလုံးပိတ်တဲ့ကားရဲ့အောက်ခြေမှာခိုးဝဲလိုက်ပါလာတဲ့မြန်မာမိန်းကလေးငယ်နှစ်ယောက်ဆက်ချင်းနဲ့မပြေသေးဘူးအဲသူတို့တွေကိုထိုင်းလူကျိုးခွေးကနေဖမ်းပြီးတယ်ဟင်းပြီးရပို့တဲ့ကားဒီအောက်ခြေဒီမှာအဲတခါတည်းအမကျွန်တော်တို့စက်ကူဖာထည့်ထားတဲ့ကားဒီတခါတည်းပြည်ဘောကသုံးတဲ့ပစ္စည်းတွေအဲ့လိုပုံစံမျိုးတွေရဲ့အောက်ခြေဒီမှာကိုယ်ဝဲလိုက်ပါလားတဲ့မြန်မာလူသားတွေဟာအသက်ရှူကျနိုင်တယ်အစာရည်ကပြတ်လက်တယ်အခက်မသိရင်အသက်ဆုံးကျုံးသွားနိုင်တယ
်အရင်တုန်းကလည်းအလုံးပိတ်ထားတဲ့ကားတွေပေါ်မှာကိုယ်ဝဲလိုက်ပါရင်အသက်ဆေးဆုံးခဲ့ရတဲ့ဖြစ်ရပ်တွေမကြာခဏဖြစ်ခဲ့ပါတယ်ထိုင်းတောင်ပိုင်းမှာတော့အော်တိုဘာလာအတွင်းအခုလိုမျိုးအထောက်ထားမဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာ7ချိန်ခန့်ရှိပြီး3ချိန်နောက်ကတော့ထိုင်းမလေးနေဆက်ကနေမလေးရှားနိုင်ငံတွေကိုခိုးဝင်မှုစ조사ကြသူတွေဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်မြန်မာနဲ့မလေးရှားနိုင်ငံတို့နဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ခိုက်ရေးလုပ်ငန်းတွေကိုဒီနှစ်ပိုင်းတွင်မှ조사လုပ်ဆောင်ခဲ့ပါတယ်ဒီအတွက်ဒီနှစ်မှာတော့အမေရိကန်နိုင်ငံကြားရေးဌာနက TR2 စောင့်ကြည့်အဆင့်ကနေပယ်ဖျက်ပြီးလူကုန်ကူးမှုတိုက်ခိုက်ရေးလုပ်ငန်းတွေကိုကောင်းမွန်စွာလုပ်နိုင်ခဲ့တဲ့အတွက်TR2 အဆင့်ကိုရှော့ချသတ်မှတ်ပေးခဲ့ပါတယ်ရှင
်။ထိုင်းမလေးနယ်စပ်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့တဲ့ရင်မအေးမှပြောပြပေးခဲ့တာပါ။